အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအမေရိကန်နိုင်ငံရဲ့ဌာနရဲ့ထိပ်တန်းတာဝန်တွေအတွက်သူခန့်ထားမဲ့သူတွေကိုထပ်မံကြေညာခဲ့ပါတယ်။အီရန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာ2015သဘောတူစာချုပ်ချုပ်ဆိုရေးမှာအဓိကညှိနှိုင်းရေးမှူးတစ်ဦးဖြစ်တဲ့အမေရိကန်နိုင်ငံရဲ့မူဝါဒဆိုင်ရာကျွမ်းကျင်သူဝန်ဒီရှာမန်ကိုနိုင်ငံရဲ့ဌာနဒုတိယအကြီးအကဲဖြစ်အမည်စင်းတင်သွင်းလိုက်ပါတယ်။ဒါ့အပြင်နိုင်ငံရဲ့ဌာနပြောခွင့်အဖြစ်တာဝန်ယူခဲ့သူအငြင်းစားထိပ်တန်းတန်တမန်တဦးဖြစ်တဲ့ Victoria Nuland ကိုအမေရိကန်နိုင်ငံရဲ့ဌာနမှာတတိယတာဝန်အရှိဆုံးဖြစ်တဲ့နိုင်ငံရေးရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးအဖြစ်အမည်စင်းတင်သွင်းခဲ့တာပါ။နိုင်ငံရဲ့ဌာနစီမံခန့်ခွဲရေးနဲ့အရင်းမြစ်ဌာနဒုတိယဝန်ကြီးအဖြစ်သူ့ရဲ့နိုင်ငံရဲ့မူဝါဒဆိုင်ရာအကြံပေးဖြစ်တဲ့နှစ်ရှည်လာများဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ Brian McCown ကို Mr. Biden ကရွေးချယ်ထားသလိုလက်နက်ထိန်းချုပ်ရေးနဲ့နိုင်ငံတကာလုံခြုံရေးကိစ္စရပ်ဆိုင်ရာလက်ထောက်နိုင်ငံရဲ့ဝန်ကြီးအဖြစ်နဲ့ Bonnie Jenkins ကိုရွေးချယ်ခဲ့ပါတယ်။ American နိုင်ငံရဲ့ဝန်ကြီးအဖြစ်နဲ့ Mr. Biden အမည်စင်းတင်သွင်းထားတဲ့ Anthony Blinken ကိုအတီးပြုတ်ရေးအတွက်အင်ကာနေမှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကကြားနာဖို့ရှိပါတယ်။တကယ်လို့အထက်လွှတ်တော်ကသာသူ့ကိုအတီးပြုတ်ပေးခဲ့ရင်အခုအမည်စင်းတင်သွင်းထားသူတွေဟာလည်း Mr. Blinken နဲ့အောက်မှာတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်။